ဂျပန်နိုင်ငံနောက်တောင်ပိုင်းမှာသုံးရက်ဆက်တိုက်အပြင်းထန်မိုးရွာပြီးမြေပြိုကျတာတွေကြောင့်လူ80ထဲမှနေသေဆုံးရပြီးတဲ့နောက်ပျောက်ဆုံးနေသူတွေကိုကစဲလူသားတွေတနင်္လာနောက်ပိုင်းကဆက်ပြီးရှာနေကြပါတယ်။ဂျပန်နိုင်ငံနောက်ပိုင်းနဲ့အလဲပိုင်းမှာအပြင်းထန်မိုးရွာထတာနဲ့အမျှလူ90ကျော်ပျောက်ဆုံးနေတာပါ။သမိုင်းဝင်စံချိန်တင်မိုးရွာခြင်းရွာချပြီးတဲ့နောက်ညရီတွေတက်လာပြီးမြေပြိုကျတာတွေလည်းရှိတဲ့အတွက်မိုးလေဝသဌာနကရှာရှာပါပါအရေးပေါ်သတိပေးချက်တွေထုတ်ပြန်ထားပါတယ်။ဝန်ကြီးချုပ်ရှင်းစိုအာဘက်ကကယ်ဆယ်ရေးလုပ်ငန်းတွေကိုအချိန်လူပြီးလုပ်နေရပါတယ်။ကယ်ဆယ်ရေးအဖွဲ့တွေအစောအကုန်လုံးဆောင်နေကြပါတယ်လို့သတင်းထုတ်တွေကပြောပါတယ်။ကိုချီရက်မှာ၃နာရီအတွင်းမိုးရွာခြင်းဆယ်လက်မကျော်ရွာချလိုက်တာကြောင့်အဲ့ဒါဟာမိုးရွာခြင်းကိုစပြီးမှတ်တမ်းတင်တဲ့1986ခုနှစ်ကတည်းကဆိုရင်အမြင့်ဆုံးဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လူပေါင်း 1.3 သန်းကျော်ကိုသူတို့နေအိမ်တွေကနေစွန့်ခွာဖို့အတွက်ညွှန်ကြားချက်ထုတ်ထားပါတယ်။နောက်ထပ်လူပေါင်း 3.1 သန်းကိုလည်းနေအိမ်တွေကနေစွန့်ခွာရနိုင်ခြင်းရှိတယ်လို့သတိပေးထားပြီးအထူးနှုတ်ဆော်ထားပါတယ်။မီဒါရဲနဲ့စစ်ဖက်တပ်ဖွဲ့ဝင်ပေါင်း 48,000 ဟာညီပြူကြတဲ့အခြေအနေဒါစင်ပေါင်းများစွာနဲ့တခြားအရေးပေါ်အခြေအနေတွေကိုတုံ့ပြန်လုဆောင်နေကြတယ်လို့အစိုးရဖွဲ့တွင်ဝင်ချုပ်ရိုးရှိတဲ့စုကကပြောပါတယ်။နောက်ထပ်တပ်ဖွဲ့ဝင် 200,000 ကိုအသင့်ပြင်ထားတယ်လို့ကာဝေးဝင်ကြီးအစ်ဆုနိုရီအိုနိုဒရာကပြောပါတယ်။